ပြောင်းနိုင်ငံမှာမကြုံစဖူးတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်ပွားမှုနဲ့ရင်ဆိုင်နေရတာကြောင့်ဒီအဆိုရဟာလည်းဒါကိုဟန်တာကာကွယ်နိုင်ဖို့မလို့စဖူးတဲ့အတိုင်းအတာနဲ့ဆောင်ရွက်နေကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ကယ်ရယန်ကပြောပါတယ်ဒီဗိုင်းရပ်စ်ကြောင့်လက်ရှိအချိန်ထိအနည်းဆုံးလူ132ဦးသေဆုံးပြီး6000ကျော်ရောဂါပိုးကူးစက်ခံနေရတာကြောင့်ဒီကမ္ဘာလုံးကဒီကိစ္စကိုသတိထားစောင့်ကြည့်ဖို့လိုအပ်ကြောင်းသူကပြောပါတယ
် The whole worldneeds to be on alert now. The whole world needs to take action and be ready for any case.
တကဘာလုံးကအခုအချိန်မှာသတိနဲ့စောင့်ကြည့်ဖို့လိုအပ်နေပါပြီ။ဒီဗိုင်းရပ်စ်တင်ဖြစ်ပွားတဲ့နေရာအပါအဝင်တခြားကူးစက်မှုရှိနေတဲ့နေရာတွေကနေကူးစက်ပြန့်ပွားလာနိုင်ခြင်းရှိတဲ့အခြေအနေတွေအတွက်တကဘာလုံးကကြိုတင်ပြင်ဆင်ထားရဖို့လိုအပ်နေပါပြီ။
ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘေကျင်းမြို့မှာသမ္မတရှီဂျင်းဖင်အပါအဝင်တရုတ်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပြီးပြောင်းလာတဲ့အချိန်ဒေါက်တာရယန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပို့ထုနေကအဲ့ဒီလိုပြောကြားလိုက်တာပါဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့ဟူပေပြည်နယ်ဝူဟန်မြို့ဟာအဓိကနေရာအဖြစ်အခုချိန်ထိရှိနေပြီးရောဂါနဲ့ဆိုင်တဲ့အခြေလက်တွေဟာနိုင်နေအမျှပြောင်းလဲနေတာကြောင့်ပြောင်းလဲမှုနဲ့အညီသတင်းထုတ်ပြန်ပေးနေကြောင်းလဲဒေါက်တာရယန်ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့အချိန်ကစလို့တရုတ်အစိုးရဟာဗိုင်းရပ်စ်ပိုးနဲ့ဆိုင်တဲ့အသေးစိတ်အခြေလက်တွေကိုပွင့်လင်းမြင်သာမှုရှိစွာထုတ်ပြန်ပေးနေတယ်လို့သူ့အနေနဲ့ယူဆကြောင်းလဲဒေါက်တာမိုက်ကယ်ရယန်ကပြောပါတယ်ခင်ဗျ